နဝေးနိုင်ငံကို300ကျားခီးရောက်နေတဲ့မြန်မာသမ္မတဦးသိန်းစိန်နဲ့ဝန်ကြီးတချို့ဟာမနေ့ကနဝေးရောက်မြန်မာမိသားစုတွေနဲ့အော်စလိုမြို့မှာတွေ့ဆုံခဲ့ပါတယ်။ကချင်နဲ့တိုင်းရင်းသားအရေးကိစ္စတွေကဆလုံးမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ကိုကျင်တရားပြက်ပြားတဲ့ကိစ္စတွေကိုပါသမ္မတဦးသိန်းစိန်ထဲသွင်းပြောကြားသွားခဲ့တယ်လို့ဒီတွေ့ဆုံပွဲတက်ရောက်ခဲ့သူတွေကပြောပါတယ်။ဒီတွေ့ဆုံပွဲအကြောင်းအပြည့်အစုံကိုမက်ခင်ဖြူထွေးကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။နော်ဝေးနိုင်ငံမှာရောက်နေတဲ့သမ္မတဦးသိန်းစိန်နဲ့အဖွဲ့ဟာမနေ့ကညနေပိုင်းကဒီနော်ဝေးရောက်မြန်မာနိုင်ငံသားတွေကိုတည်တံ့တွေ့ဆုံခဲ့တာပါ။နော်ဝေးနိုင်ငံအော့စလိုမြို့တော်မှာရှိတဲ့ Literature House လို့ခေါ်တဲ့စာပေဗိမာန်တစ်ခုမှာနှစ်နာရီကြာလောက်တွေ့ဆုံခဲ့တဲ့ဒီတွေ့ဆုံပွဲမှာတော့သမ္မတဦးသိန်းစိန်ကအဖွင့်စကားပြောဆိုသွားခဲ့ပြီးအချိန်မရတဲ့အတွက်လို့ဆိုပြီးတော့ဒီမြန်မာနိုင်ငံသားတွေဘက်ကမေးမြန်းမှုတွေကိုတော့ပြန်လည်ဖြေကြားမသွားခဲ့ပါဘူး
။ဥရောပနိုင်ငံခီးကိုကျွန်တော်ကဖတ်ခဲ့တဲ့နေရာမှာဒီနော်ဝေးနိုင်ငံကိုဦးစားပေးပြီးတော့ပထမဆုံးနိုင်ငံနဲ့ရွေးချယ်ပြီးတော့ကျွန်တော်တို့ဒီလိုကျွန်တော်ရောက်လာခဲ့ခြင်းဖြစ်ပါတယ်။အော်နော်ဝေးနိုင်ငံကိုဦးစားပေးနေတာဘာကြောင့်ကျွန်တော်ရွေးရလဲ။ဆိုတော့ဒီနိုင်ငံနေနဲ့ကျွန်တော်တို့ရဲ့ဒီနိုင်ငံလုံးနိုင်ငံသားတွေအတွက်တော့အကျိုးရှိစေမယ့်အခွင့်အရေးတွေထောက်ပံ့နေတော့ဒါလည်းကျွန်တော်အားကြီးပေးကြပါ။အော်ဒီမှာကျွန်တော်ခရီးတွေပြင်ရတဲ့ကြားရင်းနဲ့ပတ်သက်လို့နောက်ကကျမ်းမာရေးနဲ့ပတ်သက်လို့နောက်ကကျွန်တော်တဘာပေါင်းခြင်းထိန်းသိမ်းလို့အော်ခင်ဗျားတို့ဒီပါအောင်ဒီအင်ဒီကန်ကြီးဘယ်လိုမရှိအောင်ဒီငွေချေးထောက်ပံ့နေတဲ့ပေါင်းလို့ပြီးတော့ကျွန်တော်အခုကြီးထောက်ပံ့ပေးတာရှိပါတယ်
ဒီတွဲဆောင်မှုအတွင်းမှာသမရဦးသိန်းစိန်အနေနဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ပြဿနာအတော်များများကိုပွန့်ပွန့်လင်းလင်းပြောဆိုသွားခဲ့တယ်လို့ဒီတွဲဆောင်ပွဲကိုတက်ရောက်ခဲ့တဲ့မြမသတင်းတမကဥက္ကဋ္ဌဦးမောင်မြင့်ကပြောပါတယ
်မြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စတွေပြဿနာတွေကိုသူ့အနေနဲ့ဟိုကျွန်တော်ပြောနေတာကလည်းပို့ပြီးတော့ဟိုပွန့်ပွန့်လင်းလင်းဝန်ခံပြီးပြောသွားတဲ့သဘောမျိုးတွေရှိပါတယ်ဥပမာဒီကိုကျင်တရားပြတ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒါစားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ပွန့်ပွန့်လင်းလင်းပြောသွားတာကျွန်တော်တို့တွေ့တယ်နောက်ပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုဟိုအရင်တော့အစိုးရတွေလိုမျိုးဟိုလက်ရှိကိုပုံချတာမျိုးလိုနိုင်ငံတကာအတိုင်းအဝိုင်းကိုပုံချတာမျိုးလိုတိုက်ခံကိုပုံချတာမျိုးအဲ့ဒါတွေကမလုပ်ပါဘူးအဲပြောမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုတိုက်ခံတွေအနေနဲ့အဲ့ဒါမိတဲ့မိခွန်းတွေမိမဲ့မိခွန်းတွေတော်တော်များများကိုသူကြိုပြီးတော့ဖြူသွားတဲ့သဘောမျိုးပြုလုပ်သွားတာကျွန်တော်တို့တွေ့ရပါတယ်အဲဒါကြောင့်ဟိုတော်လေးတိမ်မွေးတဲ့နေရာတခုလို့ကျွန်တော်ခံစားရပါတယ
်ကချင်ပြည်နယ်အတွင်းလက်ရှိပြည်ပခါတွေနဲ့ညီညာရေးဖော်ဆောင်မှုလုပ်ငန်းတွေမှာတိုးတက်မှုရှိတဲ့အကြောင်းကအစလို့ဒီမြန်မာနိုင်ငံရဲ့ပညာရေး၊ကျန်းမာရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေအထိအစိုးရဘက်ကဆောင်ရွက်နေတဲ့အကြောင်းတွေကိုသမ္မတကပြောဆိုသွားခဲ့တဲ့အကြောင်းလဲဥမမောင်မြင့်ကပြောပြပါဗျာ။တက်ရောက်လာသူတွေရဲ့အမေးတွေကိုတော့သမ္မတရဲ့ခီးစင်မှာလိုက်ပါလာတဲ့သမ္မတရုံးဝင်ကြီးဦးစိုးသိန်းနဲ့ဒုဝင်ကြီးတွေကအဓိကဖြေကြားသွားခဲ့တာပါ။ဒီသမ္မတဦးသိန်းစီရဲ့ပြောဆိုချက်တွေနဲ့ဝင်ကြီးတွေရဲ့တင်ပြချက်တွေအပေါ်မှာတက်ရောက်လာသူတွေဘက်ကစိတ်တိုင်းမကြစရာအခြေအနေတချို့လည်းရှိခဲ့ပါတယ်။ဒီတွေ့ဆုံမဲ့ကိုတက်ရောက်ခဲ့တဲ့မနန်းကြည်အေးကတော့သူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။သူပြောတာတွေဟိုကတော့သူ့ရဲ့စေတနာပေါ့နော်။သူ့ရဲ့ယူဆမှုကိုတော့ကျွန်မကတော့ဟိုလက်ခံပါတယ်။အဲဒါပေမဲ့သူဘလောက်လုံနိုင်တယ်လဲအာနာကိုဘလောက်သုံးနိုင်တယ်လဲဆိုတာတော့ကျွန်မနည်းနည်းစဉ်းစားရတယ်။ဘာလို့လဲဆိုတော့ကချင်ပြည်နယ်မှာဖြစ်နေကိစ္စသူပြောတဲ့ရပ်ပါတီစစ်ကိုတိုင်းမဲ့ဒီကမှသူနားမထောင်တာကိုတွေ့ရတယ်လေအဲ့ဒါကြောင့်မလို့သူရဲ့ဒီအုတ်ချုပ်ရီအာနာကကစားနေတယ်လို့ဖြစ်နေတယ်လေအဲ့ဒါကိုကျွန်မကထင်တယ်နောက်တစ်ခုကဒီမြန်မာနိုင်ငံသားတွေမိတဲ့မိကူးနဲ့ပုံမှာပြန်ဖြေတဲ့ပုံမှာကျွန်မကအာရစင်နာမှုကနေပါတယ်ဘာလို့လဲဆိုတော့ကျွန်မတို့ရဲ့မိတဲ့မိကူးနဲ့ကိုလုံးကိုဖြေတိုင်းရိုက်ပြန်မရတဲ့အပြင်တခြားကိစ္စတွေကိုဟိုလွဲဒီလွဲလွဲပြီးတော့ဦးစိုးသိန်းကဒီတစ်ခါတလေပေါ့ပေါ့တန်စကားပြောတာမျိုးတွေကျွန်မသတိထားမိပါတယ်အဲ့ဒီအတွက်ကြောင့်မလို့အာရစင်နာမှုနေပြီးတော့ကျွန်မတို့စိတ်မကောင်းစွာနဲ့ပြန်လာရတာပေါ့နော
်သမရဦးသိန်းစီရဲ့နော်ဝေခီးစင်ဟာနှစ်ပေါင်းများစွာအတွင်းမှာမြန်မာသမ္မတတဦးဥရောပနိုင်ငံတွေကိုပထမဆုံးထွက်လာတဲ့ခီးစင်တစ်ခုဖြစ်တယ်လို့အခုလိုဒီခီးစင်အထွေမှာဒေသခံတိုင်းပြည်မှာနေထိုင်နေတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံတာဟာလည်းအရင်စစ်ဆေးရခစ်တွေမှာမရှိခဲ့တဲ့ကိစ္စဖြစ်ပါတယ်။အခုလိုမျိုးသမ္မတနဲ့ပြည်ပရောက်မြန်မာတွေတွေ့ဆုံမှုကတော့ပြောင်းလဲလာတဲ့တိုးတက်မှုတစ်ခုလို့ဥမမောင်မြင့်ကပြောပါတယ်
။မြန်မာဆိုးရဟာအခုချိန်ကျတော့မှဒီပုံမှန်ဆိုးရတရားအပြည့်ဆောင်လာတဲ့သဘောမျိုးလို့ကျွန်တော်မြင်လာပါတယ်။ဟိုအရင်တော့ဆိုလို့ရှိရင်အဆိုးရဟာလူကြီးနဲ့မဆိုင်တဲ့လူမျိုးသူကလူလူအုပ်ချုပ်နေတဲ့လူတက်တက်ပဲဆိုတဲ့ဘုံမျိုးကျွန်တော်မြင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအမြင်ကတော့ဒီနေ့အဲ့ဒါဒီအတွေ့အကြုံကိုပြောမယ်ဆိုတော့အဲ့ဒီအမြင်ကတဖြည်းဖြည်းနဲ့တော့ကျော်ပါလာတာအမှန်ပါပဲ
။ဖေဖော်ဝါရီ26ရက်နေ့ကနော်ဝေးနိုင်ငံကိုရောက်လာခဲ့တဲ့သမ္မတဦးသိန်းစေဟာနော်ဝေးဝန်ကြီးချုပ်အပါအဝင်နော်ဝေးထိပ်တန်းဆုရအရာရှိတွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဒီကနေ့ဂျာတာဘရီနေ့အထိနော်ဝေးနိုင်ငံမှာဆက်ပြီးရှိနေမှာဖြစ်ပြီးတော့အဲ့နောက်ဘယ်လ်ဂျီယံ၊ဖင်လန်၊ဩစတြီးယားနဲ့အီတလီနိုင်ငံတွေကိုလည်းသမ္မတဦးသိန်းစေခီးဆက်အောင်မှာဖြစ်ပါတယ်။အင်္ဂါနေ့ကဒီသမ္မတဦးသိန်းစိန်နော်ဝေးနိုင်ငံကိုရောက်ရှိလာခြင်းမှာလဲနော်ဝေးရောက်မြန်မာနိုင်ငံသားတွေကသူ့ကိုကန့်ကွက်ဆန္ဒပြခဲ့ကြပါသေးတယ်ရှင်